ဒီမှာစစ်ကောင်စီကနောက်နှစ်ထဲမှာကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲတွေမှာလွတ်လပ်မျှတမှုရှိနိုင်မှာမဟုတ်ဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံဒရက်ရှိုးလီကပြောလိုက်ပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိဖို့မဟုတ်ဘဲနဲ့ဒါဟာဒေသတွင်းနဲ့နိုင်ငံတကာကိုလှည့်စားဖို့အတွက်ကြိုးပမ်းမှုတရက်ပဲဖြစ်လိမ့်မယ်လို့နိုင်ငံရဲ့အတိုင်ပင်ခံဒရက်ရှိုးလီကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ရှန်ဂရီလာဒေသတွင်းလူမျိုးအစည်းအဝေးတစ်ခုမှာပြောဆိုသွားတာပါ။အဲဒီဆွေးနွေးပွဲမှာပဲတယောက်ဆွေးနွေးသူတူဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ်နိုလင်ဟေဇာကလည်းဒီရွေးကောက်ပွဲကနေပြီးတော့မှန်ကန်လျှော်ညီရဲ့အရက်ဖက်အုပ်ချုပ်ရေးတရားမဖြစ်နိုင်ဘူးလို့ဒီမြန်မာလူထုကနေပြီးတော့ယုံကြည်ထားမှုမရှိဘူးဆိုရင်တော့ဒါဟာနောက်ထပ်အကြမ်းဖက်မှုတွေအတွက်အဆပြုချက်ဖြစ်လာနိုင်တယ်ဆိုပြီးတော့သတိပေးပါရစေ။ဒါပေမဲ့လည်းဒီပွဲကိုတယောက်ဆွေးနွေးတဲ့ထိုင်းနိုင်ငံရဲ့ဌာနကုသလေပွန်ပီမွန်ကန်ချနော့လက်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုသူနားလည်ပေမဲ့အရေးယူမှုတွေပြစ်တင်ဝန်ပံမှုတွေလုပ်နေတော့ကထိရောက်မှာမဟုတ်ဘူးလို့ဆိုပါရစေ။မလေးရှားနိုင်ငံရဲ့ဝန်ကြီးဆက်ဖူဒန်အဗ်ဒူလာကတော့ပြီးခဲ့တဲ့2021ဧပြီလကချမှတ်ခဲ့တဲ့မြန်မာပြည်အာဆီယံသဘောတူညီချက်၅ချက်ကိုပို့ပြီးတော့အသေးစိတ်ပို့နဲ့အချိန်သတ်မှတ်မှုထားဖို့အကြံပြုပါတယ်။လက်ရှိမြန်မာနိုင်ငံတွင်ပြည်ပခါမှာဆရာနာသိမ့်မှုကိုစန့်ကျင်တဲ့အဖွဲ့အစည်းတွေကိုလက်နက်ထောက်ပံ့မှုဆိုတာကတော့အမေရိကန်နေနဲ့လက်ရှိမှာစဉ်းစားချက်မရှိဘူးလို့လည်းအမေရိကန်နိုင်ငံရဲ့အတိုင်ပင်ခံရှိုးလေးကပြောပါတယ်။မြန်မာစစ်အာဏာသိမ်းမှုဆန္ဒပြပွဲတွေကိုစစ်တပ်ကကြမ်းဖက်နှိမ်နှင်းပြီးတဲ့နောက်မြန်မာနိုင်ငံကအတော်များများမှာလက်နက်ဆွဲကင်ခုခံမှုတွေပေါ်ခဲ့တာပါစစ်ကောင်စီကတော့ပြီးခဲ့တဲ့2020ခုနှစ်ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းယူပြီးတော့နောက်တစ်ကြိမ်ရွေးကောက်ပွဲပြန်လုပ်ပေးမယ်လို့ကတိပေးထားပါတယ်ဒါပေမဲ့လည်းအဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်အားလုံးနှိပါးကိုဖမ်းဆီးထားပြီးတော့ပုံမှန်အမျိုးမျိုးနဲ့ထောက်နှံတွေချမှတ်နေတာပါလက်ရှိမြန်မာအကြက်တင်းနဲ့ပတ်သက်ပြီးတော့ဘလို့ရှစ်ဆက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူနိုင်ငံမှာလုပ်နေတဲ့ဒေသတွင်းလူမျိုးရေးအစည်းအဝေးကြီးအထွတ်မှာအခုလိုမျိုးဂျွန်လာ17ရက်နေ့မွန်းလွဲပိုင်းမှာဆွေးနွေးကြတာဖြစ်ပါတယ်ဒီအစည်းအဝေးကိုတော့မြန်မာစစ်ကောင်စီဘက်ကတယောက်ခွင့်မရခဲ့ပါဘူး